လက်ဗရောင်းတောင်ကျင်းဒီစီမံကိန်းအကြမ်းဖက်ဖြိုခွင်းမှုအတွင်းမှာထိခိုက်ဒဏ်ရာရပြီးတော့မုံရွာဆေးရုံမှာစိတ်ကူတမှုခံယူနေကြတဲ့တန်ဃာတော်တွေနဲ့လူပုဂ္ဂိုလ်တချို့ရဲ့ဒဏ်ရာတွေတတ်သာခြင်းမရှိတာကြောင့်မလို့မနေ့ညနေပိုင်းကတော့မန္တလေးဆေးရုံကိုသူတို့ကပြောင်းရွှေ့လိုက်ကြပြီဖြစ်ပါတယ်။လက်ဗရောင်းတောင်တပိတ်စခန်းတွေကိုလုံခြုံရေးတပ်ဖွဲ့တွေကနိုဝင်ဘာလ29ရက်နေ့ညကမီးလောင်ပုံးတွေနဲ့အကြမ်းဖက်ဖြိုခွင်းလိုက်ပြီးတဲ့နောက်အရေးပြားမှာမီးလောင်ဒဏ်ရာရခဲ့ကြတာဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုစုံဝင်းလိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါမုံရွာဆေးရုံကြီးကနေမန္တလေးဆေးရုံကိုမင်းကြီးကရွှေ့လာကြတဲ့အထဲအများစုဟာဆရာတော်တန်ဃာတော်တွေဖြစ်ပါတယ်လူနာတွေမုံရွာကနေမန္တလေးဆေးရုံကိုတည်လာတဲ့အခြေအနေတွေကိုတော့သူတို့ကိုတွားရောက်အကူအညီပေးခဲ့တဲ့မန္တလေးမြို့ကန်တူကအခုလိုပြောပြပါတယ
်မုံရွာဆေးရုံကြီးကနေမန္တလေးထွေထွေဆေးရုံကြီးကိုပြောင်းလာတာပါဗျာတန်ဃာက19ပါလူနာ2ယောက်ပေါ့အဲ့ဒါအားလုံးပေါင်း22ဦးပေါ့22ဦးဒီကိုရွှေ့လာပါတယ်အဲ့ဒီโอ้ကျွန်တော်တို့ဂျာနိုင်မြန်ပုံးနေပါလေတွေ့ပါလိမ့်မယ်အဲ့ဒီဆရာတော်တပါးဒီတော်တော်လေးကိုမျက်နှာပိုင်းနေမှာတော်တော်ရုပ်သက်စင်တဲ့တန်ရန်ရတဲ့အဲ့ဒီဆရာတော်လေးလက်ပါပါလေဗျာဒီမှာလည်းမန္တလေးမှာအချိုရောက်နေတဲ့မန္တလေးမှာစောင့်နေကြတယ်ပေါ့ဒီမန္တလေးမြို့ကဒီမြို့ကန်တွေပေါ့ဒီကျွန်တော်လူမှုကွန်ရက်အဖွဲ့စည်းပေါင်းတို့ပါပဲအဲတော်တော်အဲ့ဒီနေရာတွေကလည်းအားလုံးကစောင့်နေကြပါလေရောက်လာတော့လည်းလူဝတ်တာတွေအခုဝိုင်းပေးနေကြတယ်ပေါ့ဒီဆရာတော်ကြီးတော့အခုသူတန်ရာဆောင်နေမှာတော့အခုရောက်ပြီလို့သိရပါတယ်အဲကျွန်တော်တို့ဒီမှာတော့ဟိုဒီပုဂ္ဂိုလ်တွေဆိုရင်မဖြစ်ဘူးဝင်ပေါ့လေဝမေးကျွာအဲ့ဒီလေးလေးနဲ့သူကတော့လက်နဲ့ပါမှာပေါ့လေဒီကဲတော့သွားလို့လာလို့ရပါတယ်ဒါပေမဲ့သူတန်ရာလေးတွေလည်းအဲဆက်ကူတာဖို့နဲ့တူတယ်သူလည်းပါပါတယ်ဗျာနောက်ရင်းရက်ကလည်းရှိပြီးသားဒီသာသာ၃ပါးရှိပါတယ်နောက်အဲ့ဒါနဲ့အခုနောက်ရောက်လာတဲ့ဒီ21ဦးပေါ့လေသာသာ19ပါးနဲ့ဒီပုဂ္ဂိုလ်9ဦးပေါ့ဆိုတော့ဒီမှာတော့ထပ်ပြီးတော့ရောက်တယ်ရောက်တော့ဒီတစ်ခုရှိတာကျွန်တော်တို့ဒီတည်ရတာနေရာထိုင်ခင်းများခက်ခဲများရှိတာမဟုတ်ဘူးလည်းကိုကမ်ဘလူဆေးရုံဟိုကမ်ဘလူလေကျွန်တော်ကမ်ဘလူဒီစီရင်တဲမော့လို့ဒီတော့တရားရတဲ့လူများတချို့တွေလည်းဒီဆင်းရတာတွေလည်းလက်ချင်းရှိတယ်တော့ပြီးရတယ်ဗျအဲ့တော့နောက်ထပ်လည်းမုံရွာကလည်းထပ်ရောက်မယ်လို့လည်းပထမတော့ကြားတယ်ဒါပေမဲ့မချွေပြစ်သေးဘူးတွေလည်းကြားပါတယ်ခင်ဗျာ
လုံချုံကြီးတပ်ဖွဲ့တွေကလက်ဗရောင်းတောင်ကျင်းဒီစီမံကိန်းကိုကန့်ကွက်ဆန္ဒပြနေကြတဲ့တပိတ်စခန်းတွေကိုနိုဝင်ဘာလ29ရက်နေ့ညကအကြမ်းဖက်ဖြိုခွင်းလိုက်ပြီးတဲ့နောက်ရလာတဲ့မိလောင်တရားတွေကိုမုံရွာဆေးရုံကြီးမှာစေကူတမှုခံယူနေကြတာမှာဒဏ်ရာတွေကတက်တာချင်းမရှိတဲ့အတွက်ဆေးဝါးပစ္စည်းပုံမှုပြည်စုံနဲ့မန္တလေးဆေးရုံကိုရွှေ့ပြောင်းလာကြတာဖြစ်ပါတယ
်။အဲအကြမ်းင်းတော့ဒီကဘောင်းင်းကျော်တော်ရှင်းပြတာတော့ဟိုမုံရွာမှာလည်းဒီဆရာကြီးဆရာဝန်ကြီးဆရာဒုသာပြုကြီးလည်းကြီးဆိုင်ပါတယ်။တိုးတော်လည်းဒီစေကူတမှုဘိုင်းမှာဒီကပို့ပြီးတော့မှလေအဲလိုအပ်တဲ့ဒီအကူအညီတွေထပ်ပြီးတော့မှအဲစေမင်းမြင့်ပို့ပေးနိုင်အောင်လို့ဆိုရဲရေချမျိုးနဲ့ရွှေ့လာရလို့ပဲသိရပါတယ်။ဒါကတော့ဒီဆရာဝန်ကြီးနဲ့စေလောကမှာပို့ဒီပါဒါပေမဲ့မျက်မြင်အားဖြင့်ဆိုချင်းအဲကျတော်တည်းရဲ့ဒီဒီဒီမှာပြီးတော့တရားတွေကအဲကြီးရတဲ့နေသားရဆိုရင်စေကူတမှုအရကိုဒီထက်ပို့ပြီးတော့ခံယူရအောင်မဲ့နေသားရှိရလေကျွန်တော်တို့သာမန်ပြီးတော့နာတို့ကျွန်တော်တို့သာမန်ပူနာနာဆိုရင်တရားနည်းဆိုရင်သိတာတဲ့အဲပြောင်းလဲမှုမျိုးတွေ့ရမှာတော့အခုကတော့အဲဒီကြီးရတဲ့ဒီဖုရနောင်ကြားတဲ့တရားတွေကအဲတွေကလည်းဟိုကျွန်တော်တို့နေသားလေးတွေကတော့ဒီရေကားနောင်ကြားမှုများတဲ့နေရာများတဲ့ဒီတရားတွေဆိုလို့ရှိရင်တော်တော်လေးရေကားတွေကြီးရတဲ့လက္ခဏာတွေတွေ့တယ်လေတွေ့ရတဲ့ကျတော့ဘာဖြစ်ရဲ့ဟိုတရားလေးအဲစေကူတမှုတိတိယောက်ထပ်ပြီးယူအောင်ပဲလက္ခဏာရှိပါတယ်ဗျာ။စပစ်လိုက်တဲ့တရားတစ်ချက်ကလည်းကြီးတဲ့အတွက်ဟိုတိတာတင်ချတဲ့ဟိုပြောင်းလဲတဲ့အလိုပေါ့လေရပိုင်းလည်းရှိသေးတဲ့အတွက်အဲ့လိုမမြင်ရသေးပါဘူးဗျာ
။တပိတ်စခန်းတွေကိုမီးလောင်မုန်းနေတဲ့ပြည်ပြည်ဝင်စီးလိုက်တာကြောင့်ထိခိုက်ဒဏ်ရာသူအများအပြားရှိခဲ့ပေမဲ့လည်းဒဏ်ရာသူအတော်များများဟာဆေးရုံတွေမှာတရားဝင်ဆေးလာကုရင်အဖမ်းခံရမှာဆိုတဲ့အတွက်ကိုနီကိုဟာနဲ့ကိုဆေးမိတော်နဲ့ကုသနေကြတဲ့သူတွေအများအပြားရှိနေသေးတာကြောင့်နောက်မှဆေးလာကုမဲ့သူအရေးအတွက်တိုးလာနိုင်တယ်လို့အဲ့ဒီမန္တလေးမြို့ကန်ကပဲဆက်ပြောပြပါတယ
်။နောက်တစ်ချက်ကကျွန်တော်ထူးခြားတာကဒီကျွာလေးမှာနောက်ဒီအဲဒီဖြစ်ဖြစ်ချင်းကျွန်တော်တို့တို့လည်းစိုးရင်ကြီးလို့စိုးရင်တာပေါ့လေ။ဒါဒီဆေးကုတာရင်းနဲ့လည်းတခုခုအနေနဲ့ဆက်ပြေးမှလားဆိုစိုးရင်ကြောအဲဆေးမကုတာဒီလိုမြို့ပေါ်ဆေးရုံဆက်မကုတာတွေပဲနဲ့အဲရှင်မာရင်ကုနေတဲ့အရာတွေလည်းရှိသေးတယ်ခင်ဗျာ။ဒီအတွက်တွေကတော့ဒီအတွက်တွေကဆက်များလာနိုင်တယ်ခင်ဗျာ။ကျွန်တော်တို့ဒီဒါရကြီးလေးဒါကွာရောက်ပါမယ်။ဒါပေမဲ့အားလုံးထိခိုက်မှုကတော့ကျွန်တော်တို့ဘူလာရထားတဲ့ရေထွက်တွေပြိုများပါမယ်ခင်ဗျာအခုဆိုရင်ကြာမြင့်အားဖြင့်ဆိုလို့ရှိရင်ခြိကတိုင်ရရဒီ process ဝင်းကျင်ဆိုတာကိုတော့ကျွန်တော်တို့ဒီမှာပြောဆိုနေကြတယ
်စေကူတမှုခံယူဖို့မန္တလေးအထွေထွေဆေးရုံကြီးကိုပြောင်းလာကြတဲ့ဆရာတော်တန်ဃာတော်တွေနဲ့လူပုဂ္ဂိုလ်တွေကိုဒေသခံလူမှုအဖွဲ့အစည်းတွေနဲ့မြို့မိမြို့ဖတွေကမုံရွာဆေးရုံကနေမန္တလေးဆေးရုံကိုပြောင်းဖို့အပါအဝင်ဆေးဝါးနဲ့တခြားလူအပ်တဲ့အကူအညီပစ္စည်းတွေကိုကိုနီကိုဟာနဲ့ကိုကိုကြီးလှုပ်ဆောင်ပေးနေကြတာဖြစ်ပါတယ်။အနာပိုင်ဒီဘက်ကတော့အစောပိုင်းကတည်းကဒီတန်ဃာတော်တွေအတွက်အချမ်းမကြီးဆောင်ရှောက်မှုတစုံတရာထောက်ပံ့ပေးခြင်းမရှိခဲ့သလိုအခုချိန်ထိလည်းကိုကြီးလှုပ်ဆောင်ပေးမယ်ဆိုတဲ့ပြောဆိုမှုမျိုးမရှိသေးဘူးလို့လူနာတွေနဲ့နှိစက်တဲ့အတန်းဝိုင်းကပြောပါရခင်ဗျာ။